ရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်ရခိုင်ပြည်ကိုဒုတိယအကြိမ်ရောက်ရှိနေတဲ့မစ္စတာကိုဖီအနန်ဟာပြည်ပခါတွေဖြစ်ပွားခဲ့ရာမောင်နှောနဲ့ဘူးသီးတောင်ပါဝင်တခြားမျိုးတွေကိုလစ်လာပြီးတဲ့နောက်ဒီကနေ့မှာပဲသူ့ရဲ့ရခိုင်ပြည်ခီးစဉ်အဆုံးသတ်လိုက်ပါပြီ။၃ရက်သာတွားရောက်ခဲ့တဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာနိုင်ငံတကာလူခွင့်အဖွဲ့တွေထောက်ပြနေကြသလိုနှစ်ဖက်အတိုင်းဝိုင်းကြားလူခွင့်ချိုးဖောက်မှုတွေမတွေ့ခဲ့ရဘူးလို့ကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကတင်ပြပေးထားပါတယ်ရှင်
။ Okay ကောင်းပါပြီခင်ဗျာ။ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့မစ္စတာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့တနင်္ဂနွေနေ့မှာမြောက်ဦးနဲ့မြေပုံမြို့တို့ကိုတွားရောက်လေ့လာခဲ့ပါတယ်။ဒီတစ်ခေါက်ရခိုင်ပြည်နယ်ခီးစဉ်မှာတော့စစ်တွေမြို့နဲ့ပြိပခတ်ဖြစ်ပွားရာဘူသီတောင်နဲ့မောင်တော်တို့ကိုပါတွားရောက်လေ့လာခဲ့တာပါ။ဒီကနေ့မှာတော့1982နိုင်ငံသားဥပဒေနဲ့ပတ်သက်လို့မြေပုံမြို့မှာအဓိကဆွေးနွေးခဲ့ကြသလိုနှစ်ဖက်အတိုင်းဝိုင်းနဲ့လည်းတွေ့ဆုံဖြစ်တယ်လို့အဖွဲ့ဝင်တဦးကပြောပါတယ်။ဒီကနေ့ကော်မရှင်အဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့အဖွဲ့ဝင်တဦးဖြစ်သူဒေါ်စောခင်တင်ကအခုလိုပြောပါတယ်
။အဲ့ဒီတော့ခရီးစဉ်ကတော့ဟိုမြောက်ဦးရေအဲ့နမြေပုံရေပေါ့နော
်ဟုတ်ကဲ
့မြောက်ဦးရေမြေပုံရေသွားပါတယ်အဲ့ဒီကမှလည်းတွေ့ဆိုင်တဲ့လူတွေတွေ့တယ်အထူးသဖြင့်မြေပုံမှာတော့ပေါ့နော် 1982 citizenship law နဲ့ပတ်သက်ပြီးတော့မြေပုံကဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအဆအဆုံးအကုန်လုံးတည်တည်ချာချာရှင်းပြလိုက်တဲ့အတွက်ကြောင့်မထားတဲ့ပုံမှာလည်းကော်မရှင်တင်နေတာစိတ်ဝင်စားတယ်ပေါ့နော်ကော်မရှင်လုပ်တတ်ပုံလေးအများကြီးအထောက်အကူပြုပါတယ်သွားရတဲ့ခရီးစဉ်မှာဒီလိုတစ်ဖက်လူခွေစီတွေတင်ပြတဲ့အပေါ်မှာအနီတို့ကော်မရှင်ကလည်းအတင်းနဲ့ထပြီးတော့အကုန်လုံးလုပ်သွားမှာပါဟုတ်ကဲ့ပါ
ကုလသမဂ္ဂအတွင်ရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်အဖွဲ့ဟာတောင်ရတားရခိုင်ပြည်တွင်းလိလမှုတွေပြီးတဲ့နောက်ဒီကနေ့ညနေပိုင်းမှာပဲနေပြည်တော်ကိုတွားရောက်ခဲ့ပါတယ်။အဲဒီမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ကောတခြားအစိုးရထိပ်သီးခေါင်းဆောင်တွေနဲ့ပါတွေ့ဆုံမှုရှိတယ်လို့ဒေါ်စောခင်တင်းကပြောပါတယ်။ဒီတ
ော့ကကျွန်တော်တို့တာဝန်ရှိတဲ့ဖွဲ့စည်းတွေတစ်ခုနှစ်ခုနဲ့အနေနဲ့တွေ့เสียရရှိပါတယ်။ဟုတ်ရောက်ဟုတ်ကဲ့
ဒေါက်ဆန်းစုကြည်နဲ့ဘယ်ရက်လောက်တွေ့ဖို့များရှိပါလဲခင်ဗျာ
။ဟုတ်ဟုတ်တွေ့ဖို့လေးပါပါတယ်ရှင့်။ဒီနေ့မှရင်မနေ့ဖြစ်တွေ့မှာပါဘောနော်။အနေနဲ့
ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းနဲ့နိုဝင်ဘာလနှောင်းပိုင်းမှာဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအသံဝန်တွေကဝေဖန်နေကြတာပါ။ဒါပေမဲ့လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်ကတော့သူတို့တွားရောက်ခဲ့တဲ့ခီးစဉ်အတွင်းနှစ်ဖက်အသံဝန်ကြားလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တာမကြုံခဲ့ရဘူးလို့ဆိုပါရစေ။အန်တီ
အန်တီကနှစ်ဖက်စလုံးလူခွင့်ရေးချိုးဖောက်တာကမတွေ့ခဲ့ပါဘူးအန်တီတို့ဘက်ကဒါလည်းအကုန်လုံးလေးမေးမြန်းစုံစမ်းလာခဲ့ပါပြီရှင်။ဟုတ်ကဲ့။
ရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာအာနန်ကတော့ရခိုင်ပြည်နယ်ကပြည်ပခါရီနဲ့ပတ်သက်လို့အားလုံးငြိမ်းချမ်းစွာအဖြေရှာကြဖို့တောက်ကြနေကစစ်တွေမြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းလိုက်တွန်းပြောကြားခဲ့ပါတယ်။ဒါ့အပြင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းရခိုင်ပြည်မြောက်ပိုင်းပြည်ပခါရီနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာရုံစူးစိုက်မှုတွေဟာပြဿနာပိုမိုကြီးထွားစေတယ်လို့စင်ကာပူနိုင်ငံမှာ Channel News Asia နဲ့ပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းချက်အတွင်းပြောဆိုခဲ့ပါတယ်ခင်ဗျာ။